ဆက်သွယ်ရေးပုံမှန်66ဂါဂျီနဲ့အရေးယူခံထားရတဲ့ The Voice နေ့စဉ်သတင်းစာရဲ့ Editor ဦးကျော်မင်းဆွေကိုပြန်လွှတ်ပေးဖို့ပြင်သစ်အခြေစိုက်နယ်စည်းမခြားသတင်းတော်များအဖွဲ့ RSF ကနေ့တုန်းကပဲတောင်းဆိုလိုက်ပါတယ်စစ်တပ်ရဲ့တိုင်ကြားမှုကိုပတ်လပ်ပေးဖို့နဲ့ဦးကျော်မင်းဆွေကိုချက်ချင်းပြန်လွှတ်ပေးဖို့နေ့တုန်းကထုတ်ပြန်တဲ့ RSF အဖွဲ့ရဲ့ညင်ကြက်ထဲမှာအခုလိုဖော်ပြထားတာပါအနာဝိုင်းကိုဝေဖန်တဲ့ရေးသားတင်ဆက်မှုတွေကိုထိန်းချုပ်ဖို့ဖန်တီးထားတဲ့စစ်တော်ရေးပုံမှန်66ဂါကြီးကိုလည်း RSF ဖွဲ့ကနေပြီးတော့ပြစ်တင်ရှုတ်ချလိုက်ပါတယ်။ The Voice နေ့စဉ်သတင်းစာရဲ့ Editor ဦးကျော်မင်းဆွေရဲ့အာမခံရဖို့ဒုတိယအကြိမ်လျှောက်ထားချက်ကိုပြီးခဲ့တဲ့ဇွန်လ16ရက်နေ့ကပဲရန်ကုန်တိုင်းပန်းမြို့နယ်တရားရုံးကထပ်ပြီးတော့ပယ်ချခဲ့ပါတယ်။ကြည်တောင်စုတစ္ဆာဆိုတဲ့သေယောစာကို The Voice သတင်းစာမှာဖော်ပြခဲ့လို့ Editor ဦးကျော်မင်းဆွေနဲ့အတူဦးကျော်စွာနိုင်ခေါ်စာရေးဆရာ British ကိုကိုမောင်တို့ပုံမှန်66ဂါကြီးနဲ့ဇလနှစ်ရနေတုန်းကတရားစွဲဆိုဖမ်းဆီးခံခဲ့ရတာဖြစ်ပြီးပြည်ထောင်စုကိုကိုမောင်ကတော့စွဲဆိုထားတဲ့ပုံမှန်နဲ့မဆိုင်မှုဆိုပြီးတော့တရားသူကြီးကပုံမှန်ကနေအမှုကနေပြီးတော့ပတ်လပ်လိုက်တယ်လို့ဒီအဲဒါကြောင့်မလို့သူကဇလ16ရနေ့ကပြန်ပြီးတော့လောက်လာပါတယ်ဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံထားတဲ့အမှုပေါင်းမြန်မာပြည်မှာလောဆယ်60ကျော်ရှိပါတယ်အဲ့ဒီပုံမှန်66ဂါကြီးဟာသမရဦးသိန်းစိန်အစိုးရကာလ2013ခုနှစ်မှာအတည်ပြုခဲ့တဲ့ဆက်သွယ်ရေးပုံမှန်လည်းဖြစ်ပါတယ်